အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ကမ္ဘာကုန်သွယ်ရေးစပွဲကြောင့်အမေရိကန်ဒေါ်လာလဲလှယ်နှုန်းဟာပြီးခဲ့တဲ့ဇွန်လဈာမိုင်းကစပြီးနိုင်ငံတကာမှာရောမြန်မာနိုင်ငံမှာပါတရရိပ်မြင့်တက်လာခဲ့တာဖြစ်ပါတယ်။ငွေလဲလှယ်နှုန်းမြင့်တက်မှုတွေထဲမှာတခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာနိုင်ငံမှာပုံမူဆိုးရွားတဲ့အခြေအနေကိုရောက်နေပါတယ်။ဒေါ်လာကိုပြီးခဲ့တဲ့ဩဂတ်လပိုင်းလောက်ကကျပ်1500နဲ့1550ဝန်းကျင်လောက်ကနေစက်တင်ဘာလဈာမိုင်းမှာ1600ကျော်တဲ့အထိထိုးတက်လာက1640ကျပ်အထိကိုအဆမတန်မြင့်တက်ခဲ့တဲ့အတွက်ကြောင့်ကုန်စည်နှုန်းတွေလည်းကြီးမြင့်နေပါတယ်။ဒေါ်လာလေးပတ်ကဈေးကွက်ကလည်းအခုမှဖြစ်လာတာမဟုတ်ဘဲနဲ့အရင်ကတည်းကရှိနေတဲ့ဈေးကွက်လို့ဒေါ်လာရောင်းဝယ်ရေးလုပ်ငန်းတရားဝင်တည်ထောင်ထားတဲ့သူတို့ဖြစ်တဲ့ဒေါက်တာဆိုးထွန်းကပြောပါတယ်
။ဘဝကြီးမှာပဲရှိတာတော့မဟုတ်ဘူး။နိုင်ငံသားမှာတော့ပန်တွေကနေပန်မှ10ပေါင်းလုံးလို့ရတယ်။ကျွန်တော်တို့တိုင်းပြည်မှာတော့ဒီပန်စနစ်ပွင့်မျိုးတွေမကြောက်ဘူးလို့ခုနလေးပတ်ဖားဆူပတ်ဖားဆိုတော့ပြည့်။ကိုတိုင်းပြည်မှာလည်းဒီ finance နဲ့ banking center တပူရအောင်လုပ်ဖို့လူပေါင်း။ဒီလိုရတယ်ကနေပန်မှာအကောင့်ဖွင့်ပြီးလုပ်ရမယ့်အားပေါ့နော်။အဲ့ဒါဆိုတော့စနစ်ရဖို့ဖြစ်သွားတယ်။ကျွန်တော်တို့ကလက်ရှိရတော့ပန်မှာအကောင့်မဖွင့်နိုင်တဲ့ကြောင့်ပေါ့။ခြေကန်တော့ရွှေဘက်ကားနေစတာပေါ့နော်။ဘက်ကားကလည်းပို့ပြီးတော့စော်တယ်။ကျွန်တော်ပြောမှဒီဒေါ်လာဘက်မှာဒီဘက်ကားလောက်ကြတာပေါ့နော်။ဒီလိုတည်းချင်းတော့ဒါဝေစည်းတံမိုးတက်လို့တော့တို့တို့လူတွေကပြည့်တင်တာပေါ့နော်။အဲ့တော့ရှိနေရတော့လည်းကြာပါဘူး။ဖက်တာတစ်ခုအနေနဲ့ပဲရှိတယ်။နောက်တစ်ရက်တိုင်းပြည်မရှိဘူးလားဆိုရှိတယ်။စင်ဘူးမှလည်းဒါပေါ်ရောက်တယ်ဆိုတာရှိတယ်ပေါ့နော်။တို့ပြောမှကျွန်တော်ကဈေးတစ်ခုသတ်မှတ်ပြီးတော့ပေါ်ရောက်နေတာလို့ရှိတယ်။လေဘက်ကားကြီးတစ်ခုကြောက်တယ်ဈေးဝယ်ဖြစ်တာ
ဒီလိုဖြစ်ရတာဟာလေပတ်ကားလို့အရက်အခေါ်ရပြည်တွင်းဒေါ်လာဈေးကွက်ကိုလူနည်းစုတချို့ကဈေးကစားတာတွေရှိနေတဲ့အတွက်ကြောင့်ဒေါ်လာဈေးဟာမတက်သင့်တဲ့ဈေးနှုန်းအထိအဆမတန်တက်ခဲ့တယ်လို့သုံးသက်သူတွေပြောကြတာတွေလည်းရှိနေပါတယ်။ဒေါ်လာဈေးကစားနေသူတွေဟာလောင်းကစားသွင်းနဲ့လုပ်နေကြတာဖြစ်ပြီးအဲ့ဒီလူနည်းစုတွေဘယ်သူတွေဆိုတာကိုလည်းတက်ဆိုင်ရာအာဏာပိုင်တွေကတည်တည်နဲ့လွှတ်ပေးနေတယ်လို့လည်း NLD ပါတီရဲ့ဗဟိုစည်းဝါးရေးကော်မတီအဖွဲ့ဝင်ဦးရဲမင်းဦးကပြောပါတယ်။
သူကဟိုးရင်တော့ဒေါ်လာကလေးဘက်ကမရှိဘူးကြ။သူရည်စုပဲစုမှာပဲရှိကြတာ။လောင်းကစားလို့စံစံပြီးပေါ့ဗျာ။ဘယ်သူပဲဝါလို့တော့မသိဘူးပေါ့။ဖမ်းတယ်လို့ပြောလေပြောလိုက်ပါအခုဒီနေ့စကြပြီပေါ့လေ။တကယ်တော့ကျွန်တော်တို့က1500တော်တော်လေးလောက်မှာပဲရှိတင်တာပေါ့။ဖြစ်နိုင်1500အောင်ဆွဲချတင်တာပေါ့။ဒါပေမဲ့အဲ့လောက်တော့မလုံနိုင်သေးဘူးထင်တယ်။တကယ်တကယ်ဗျာဘယ်သူကလေးဘက်ကလုံနေတယ်ဘယ်သူကမှကိုရောင်းဝယ်လုပ်တယ်ဆိုတာဖမ်းမဲ့ပုံစံတွေသိပါတယ်။လူဒီလူတွေပဲဒီလောကမှာရှိကြတာပဲလေ။သူကအရင်လိုတန်းရင်းညီပဲနဲ့ဟိုတို့ကြီးပြီးတဲ့ဆံမျိုးလောက်တာကောင်းပါလေ။နှုတ်နှစ်ဖက်ကြတယ်။သူလက်ဆင်ညင်ပြီးသားဖြစ်သွားတာပေါ့။ဒါမဆင်ညင်တော့လေဥပဒေတိုင်းဆက်လို့ပေါ့ဗျာ။
ဈေးကစားသူတွေကိုအရေးယူဖမ်းဆီးတာတွေမရှိသေးပေမဲ့လည်းဒေါ်လာဈေးကတော့ဒီကနေ့တိတိတသာကျသွားပြီဖြစ်ပါတယ်။ဒေါ်လာဈေးတက်နေတာကိုအစိုးရကထိန်းချုပ်နိုင်ဖို့အတွက်ဒေါ်လာဈေးကစားသူတွေကိုအရေးယူမယ်လို့စနေမလ21ရက်နေ့မှာနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ဒေးကနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပြီးရဲ့နောက်ပိုင်းဈေးကွက်ထဲမှာဒေါ်လာဈေးကလည်းတိတိတသာကိုပြန်ကျလာပါတယ်။ဒေါ်လာဈေးကစားသူတွေကိုအစိုးရကနေအရေးယူမယ်ဆိုပြီးတတိပေးလိုက်တာမျိုးကဒေါ်လာဈေးကိုတင်းငင်လာအောင်လုပ်နိုင်တာပဲလို့ဘဏ္ဍာငယ်ပညာရှင်တဦးဖြစ်တဲ့ဦးဇော်လင်းထွက်ကပြောပါတယ်
။အဓိကအကုန်လုံးကဆိုပါပြီးကအင်ပို့ကိုပဲမိကိုနေရတာဆိုတဲ့အခါကျတော့အသားဆုံးလူတွေပဲနောက်ဆုံးတော့ဟောက်တာပေါ့နော်။လုပ်ငန်းရှင်စီးပွားရေးတွေကတော့တက်တဲ့ဒေါ်လာနဲ့ဝယ်တဲ့ဟာကိုတော့တက်သေးနေပဲသူတို့တင်ပြီးတော့ရောင်းပါမယ်လေ။အရင်ဈေးနှုန်းတွေကြီးလာတဲ့အခါကျရင်ဝယ်စားနိုင်တဲ့လူငယ်ကနည်းလာမယ်လေ။ငွေကြေးလက်ပတ်စင်းကိုပို့ပြီးတော့ခက်ခဲဖြစ်စရာပေါ့။နိုင်ငံတော်အတွက်မှာပို့ပြီးပါတယ်။ပြည်မွေရောင်းဝယ်လက်နေတဲ့လူငယ်ဒါဒီနိုင်ငံတော်တိုင်ပကံနှုတ်နှုတ်ကျုပ်လည်းပြောပါတယ်။ဒါသူတို့တွေ့စရာဆိုတဲ့ဟာမျိုးသူတို့ပြောတာလေဟုတ်တယ်မလား။ပြည်မွေရောင်းဝယ်တဲ့ဟာတွေနောက်ဆော့ဆော့ဒီ income ပေါ့နော်။မပြတ်နိုင်တဲ့အရာတွေကမစစ်စစ်လို့ရတယ်ဆိုရင်စစ်စစ်ပြီးတော့ဒါတွေကိုလိုက်မယ်ဆိုရင်တော့ဒါလေပတ်ကရောင်းဝယ်ရတယ်ပြောပါမယ်။ပြည်မွေရောင်းဝယ်မှုတွေဆော့ကြပါမယ်ဆိုရင်တော့အတိုင်းအတာတစ်ခုထိမိသွားနိုင်တာပေါ့နော်။ဟိုတက်ဆိုင်ရာတောင်းဝင်ရှိတဲ့အစိုးရကနေပြောဒီလိုမျိုးထွက်ပြေးကြတာလေ။တရားကောင်းမှအစီအကွက်မှ
ပြည်တွင်းဒေါ်လာဈေးမြင့်တက်နေတာဟာလေပကားဒေါ်လာဈေးကစားမှုတွေရှိသလိုစီးပွားရေးမကောင်းလို့ဘဏ္ဍာငယ်တွေဖွံ့ဖြိုးမှုအားနည်းနေသေးလို့ပြည်သူတွေအလောက်ကန်ခွင်လန်းတွေနည်းနေလို့ပြပရင်းနှီးမြှုပ်နှံမှုတွေအားမကောင်းသေးတာတွေကြောင့်လည်းဖြစ်နေရတာလို့စီးပွားရေးလုပ်ငန်းရှင်တွေကဆိုကြပါတယ်။ဒီလိုအားနည်းချက်တွေကိုအစိုးရအနေနဲ့လက်တလောစင်းမီဒိုနီးတွေနဲ့မကူစားဘဲရေရှည်အတွက်နီးလန်းကောင်းတွေရှာဖွေပြီးအကောင်းဆုံးဖြည့်ရှင်းပေးဖို့တိုက်တွန်းကြပါတယ်ခင်ဗျာ။